မိုးရေဆေးဝါးမှောင်ခိုကူးနေတာတွေနဲ့နိုင်ငံဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးစနစ်ကပိုပြီးထိထိရောက်ရောက်နှိမ်နှင်းနိုင်အောင်အကူအညီပေးမဲ့အစီအစဉ်အသစ်တစ်ရပ်ကိုကုလသမဂ္ဂမိုးရေဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကစတင်လိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကသတိပေးထားတဲ့အဲ့ဒီပြစ်ဒဏ်ကင်းလွတ်ခွင့်တွေနဲ့ရာဇဝတ်မှုဆိုင်ရာလှုပ်ဆောင်ချက်တွေကိုတိုက်ဖြတ်ဖို့နီးလန်းဖြစ်တာနဲ့အမျှလူခွင့်ရေးအဖွဲ့တွေကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘန်ကောက်မြို့ကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာရာဇဝတ်မှုနဲ့ဆက်နွယ်နေတဲ့လှုပ်ရှားမှုတွေကနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပြီးလူတွေအတွက်မလုံခြုံမှုတွေတိုးလာစေတဲ့အပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးနေတာတွေကိုလည်းထိခိုက်စေတယ်လို့ကုလသမဂ္ဂမွေးစည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောလိုက်တဲ့အချိန်မှာပဲအမေရိကန်ဒေါ်လာ45တန်တန်ဖိုးရှိတဲ့လေးလစ်စာအစီအစဉ်ဖြစ်လာခဲ့တာပါဒေါ်လာတန်နဲ့ချီတဲ့တရားမဝင်မောင်းခိုစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုတခြားစီးပွားရေးနယ်ပယ်တွေမှာငွေကြေးခွာချတာတွေကြောင့်လူမှုအဖွဲ့အစည်းကိုလည်းကြေကြေပြတ်ပြတ်ချင်းချောက်လာနေတယ်လို့ UNODC ရဲ့အရှိတောင်အာရှနဲ့ Pacific ဒေသဆိုင်ရာတာဝန်ရှိသူ Jeremy Douglas ကပြောပါတယ
် Illicit economy is incredibly largeIn North Myanmar, primarily drug-driven, but also. မြန်မာနိုင်ငံမြောက်ပိုင်းမှာမှောင်ခိုဈေးကွက်ကအရင်ကြီးပါတယ်။အဓိကအဖြစ်မူရဈေးဝါနဲ့ဆက်နွယ်ပတ်သက်နေတာတွေမှာပါ။ဒါအပြင်မူရဈေးဝါထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းမှောင်ခိုရောင်းဝယ်မှုတွေလည်းအများအပြားရှိသလိုတခြားတရားမဝင်မှောင်ခိုကုန်ကူးတာတွေနဲ့ငွေအများအပြားရရှိနေတဲ့နိုင်ငံဖြတ်ကျော်ရောင်းဝယ်လုပ်ကိုင်နေကြတဲ့ကိစ္စရပ်တွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲဒီငွေတွေကိုလည်ပတ်ဖို့လိုအပ်တယ်လို့တရားဝင်ဖြစ်လာအောင်လုပ်ဖို့လည်းလိုလားနေတာပါ။ဒါကြောင့်တရားဝင်လုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုတွေလည်းရှိလာနေပါတယ်
။စီးပွားရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာမကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရှိလာတဲ့အချိန်ထဲမှာပဲအဂရိလိုက်စားမှုတွေကြောင့်တိုင်းပြည်ရဲ့အခြေအနေကတော့အောင်မြင်မှုမရသေးပဲဖြစ်နေပါတယ်။အပြည်ပြည်ဆိုင်ရာအဂရိလိုက်စားမှုလေးလာဆောင်ကြည့်ရဲ့အဖွဲ့ TR ရဲ့သတ်မှတ်ချက်အရနိုင်ငံ198နိုင်ငံထဲမှာမြန်မာနိုင်ငံဟာအဆင့်159မှာရှိတယ်လို့သတ်မှတ်ထားပါတယ်။ဘိနေမွေးစေဝါကုံသွယ်မှုတွေကနေဒနာအင်အားနဲ့ဩဇာကြီးမားတဲ့သူတွေပေါ်လာခဲ့ပြီးတော့အဲ့ဒီကနေလွတ်တော်အမတ်အပါဝင်နိုင်ငံရေးနယ်ပယ်တွေတဲပါရောက်လာနေတယ်လို့လူခွင့်လှုပ်ရှားသူတွေကပြောပါတယ်တိုင်းပြည်ရဲ့စီးပွားရေးကြီးထွားလာနေတာနဲ့အမျှအဲ့ဒီလူတွေရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနေတာဟာစိုးရိမ်စရာအချက်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူခွင့်လှုပ်ရှားသူဒေးဗစ်စတိုးဟော့ကပြောပါတယ
် Many blacklisted cronies who are currently being feted by internationalBusiness people have themselves become
ကျင့်ထားပြီးတော့နာမည်ပြည့်စင်တွင်တဲ့ခုနေတွေချမ်းသာလာကြတာဟာအဂရိလိုက်စားမှုတွေနဲ့တခြားဥတွေနဲ့မလုပ်ကင်းတာတွေနဲ့ဆက်နွယ်ပတ်သက်ပြီးတော့ချမ်းသာလာကြတာပါကျမတို့ခုတွေ့နေရတာဗာလဲဆိုတော့ပြီးခဲ့တဲ့မျိုးဆက်တစ်ခုကပြစ်မှုကျူးလွန်ခဲ့သူတွေအုပ်စုဖွဲ့ပြီးတော့ရာဇဝတ်မှုကျူးလွန်တဲ့သူတွေဟာလက်ရှိအစိုးရလက်ထက်မှာလူရိုသေရှင်ရိုသေပုံကိုယ်တွေဖြစ်လာနေကြတာပါပဲ
မြန်မာနိုင်ငံရဲ့မွေးစေဝါမောင်ခိုကုံကူးတဲ့ကွန်ရက်နဲ့နီးစပ်သူတွေဟာ2010ရွေးကောက်ပွဲတုန်းကလွတ်တော်အမတ်တွေအဖြစ်ရွေးခန့်ခဲ့ရတယ်လို့ဆိုဟတ်ကပြောပါတယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရသူတွေနဲ့ဘိန်းထုတ်လုပ်မှုမြင့်တက်လာတာကြားမှာလဲဆက်နွယ်မှုတွေရှိတယ်လို့သူမကပြောပါတယ်ဘိန်းဆိုင်ပြိုးမှုတိုးလာတဲ့အခြေအနေတွေကြောင့်2013ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာ26ရာခိုင်နှုန်းအထိတိုးလာခဲ့ပြီးတော့တန်ချိန်850အထိရှိလာတယ်လို့ UNODC ကအစီရင်ခံစာထုတ်ပြန်ပါတယ်HRW အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူး Phil Robertson ကတော့စီးပွားရေးမှာမတမာမှုတွေတိုးလာနေတာကြောင့်ပြစ်မှုကျူးလွန်ပေမဲ့ပြစ်ဒဏ်မခံရဘဲဆက်ပြီးတော့ကင်းလွတ်ခွင့်ရနေတဲ့ပြဿနာတွေဟာလည်းတိုးလာနေတယ်လို့ပြောပါတယ
် The fundamental link between the sort of black economy or the criminal economy that you're talking about
ခင်ဗျားတို့ပြောနေတဲ့မှောင်ခိုစီးပွားရေးစီးကွက်ဒါမှမဟုတ်စီးပွားရေးမတမာမှုတွေနဲ့စီးပွားရေးလုပ်ဖို့အခွင့်အရေးဆိုတဲ့ဂျာကအဓိကချိတ်ဆက်ပေးနေတာကပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့သူတွေဖြစ်ပါတယ်အဆက်အသွယ်ကောင်းတဲ့ဝင်ကြီးတွေနဲ့ပေါင်းစားနေတဲ့ခရိုနီတွေဖြစ်ပါတယ်။လူခွေချိုးပေါက်တဲ့စစ်ဗိုလ်ချုပ်နဲ့ပတ်သက်တဲ့ဆိုရင်အဲ့လိုမျိုးပြစ်ဒဏ်ကင်းလွတ်ခွင့်တွေရနေတာဖြစ်ပါတယ်။အဓိကပြဿနာကအဲ့ဒီပြစ်ဒဏ်ကင်းလွတ်ခွင့်ပြဿနာပါ
။ UNODC အစည်းအဝေးအတွက်အဓိကစိန်ခေါ်မှုဖြစ်မှာကတော့ဘိန်းမောင်ခိုကူတာဒါမှမဟုတ်ပြစ်မှုကျူးလွန်သူတွေနဲ့ဆက်ဆက်နေတဲ့သူတွေကိုအရေးယူတရားစွဲရုံနဲ့ဒီလိုပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့ဒလိထုံးစံကြီးပျောက်ကွယ်သွားမလားဆိုတာပဲဖြစ်တယ်လို့ Phil Robertson ကပြောပါတယ်ခင်ဗျာ။